Tech Shop Podcast ကနေကြိုဆိုပါရစေ။ဒီတစ်ပတ် Tech Shop Podcast ကို host လုပ်ပေးမယ်သူကတော့ကျွန်တော်လင်းမင်းဖြုံနဲ့
ကျွန်တော်အားကြမ်းဖြစ်ပါတယ
်။ဟုတ်ကဲ့။ဒီတစ်ပတ်ကျွန်တော်တို့ဖိတ်ခေါ်ထားတဲ့ ether ပေါ့နော်။ဟိုကိုပြည့်စုံကြီးဖြစ်ပါတယ်။ကိုပြည့်စုံကြီးကတော့အခုလက်ရှိ Food Panda Singapore မှာ software engineer အနေနဲ့အလုပ်လုပ်နေပါပေါ့နော်။ဆိုတော့ကိုပြည့်စုံကြီးမင်္ဂလာပါ။
မင်္ဂလာပါ။
မင်္ဂလာပါ။
မင်္ဂလာပါဗျာဟုတ်ကဲ့ကျွန်တော်တို့ဘယ်မှမတားခင်ပါเนาะဟိုဒီကကျွန်တော်မင်းနေဂျာမင်းကုန်းပေါ့ဒီမမပီမှာရှိတဲ့ software product တွေထဲမှာအခုအနေနဲ့အကြိုက်ဆုံး software product ဆိုရင်ဘာဖြစ်မလဲသိဗျာ
ဟုတ်ကျွန်တော်အနေနဲ့ဟိုမြန်မာပြည် software ကတော့တိတ်တော့မတုံးဖြစ်ဘူးဗျာဒါပေမဲ့ကျွန်တော်ဟို Facebook မှာတွေ့နေတဲ့ထဲကအတဘောကြတဲ့ဟာကတော့ဟိုပေါ့ Better Asia application ပေါ့သူဟို UI လေးလည်းကြိုက်တယ်သူရဲ့ feature လေးလည်းကြိုက်တယ်အဓိကတော့ပေါ့ဟို agency ပုံစံမျိုးထက်ဟို service based တွားတဲ့ software တစ်ခုဖြစ်တဲ့အတွက်အဲ့အလေးကိုနေတတ်တာပေါ့ပြီးတော့ကျွန်တော်အနေနဲ့လည်းအဲ့လို service based တွားတဲ့app တွေကိုများများတွေ့စီချင်တဲ့စိတ်လည်းပါတာပေါ့ဟုတ်ဟု
တ
်ကဲ့ SAS တွေဟု
တ်ဆိုတော့အခုကိုပြည်စုံငိမ်းပါเนาะအခုလက်ရှိဒီ Food Panda Singapore မှာလုပ်နေပါเนาะအဲ့ဒီတိုင်ခင်ဒီအခုရဲ့ career လေးကိုလည်းအချင်းချင်းလေးပြောပြပေးပါလားဗ
ျဟုတ်ကျွန်တော်ကတော့2015လောက်မှာပေါ့เนาะwebdeveloper အနေနဲ့စာလုပ်လုပ်တယ်စာလုပ်တဲ့ company ကတော့မြန်မာလင်းပေါ့ကျွန်တော်မြန်မာလင်းမှာပဲဟို web advanced application ပြီးရောတယ်ပြီးရောတယ်တခါတည်းမှာဟောပေါ့စပြီးအလုပ်စာလုပ်ဖြစ်တယ်ပေါ့မြန်မာလင်းမှာလောက်ဖြစ်တယ်ပြီးတော့လည်းကျွန်တော်ကြားထဲမှာ3နှစ်လောက်မြန်မာပြည်မှာပဲလောက်ဖြစ်တယ်ပြီးကြတော့စင်ကာပူလာ join နေပေါ့စင်ကာပူမှာ Food Panda မတိုင်ခင်တော့ကျွန်တော် startup အခုမှာလောက်ဖို့ရဲ့အဲ့မှာကျတော့ full stack engineer ပေါ့stack ကတော့ go တို့ react တို့အဲ့လိုမျိုး microservice based တော့ပေါ့အဲ့မတိုင်ခင်ကတော့မြန်မာပြည်မှာတော့ကျွန်တော်အများကြီးLaravel သုံးတယ် Vue.js သုံးတယ်အဲ့လိုလောက်တယ်ပြီးတော့ကျွန်တော်မနေ့ကဒီအချိန်လောက်မှာ Food Panda ကိုစပြီးမှ Full Stack Engineer ဖြစ်ပဲစ join ပါတယ်ဟုတ်Food Panda မှာလည်းကျွန်တော်အဓိကအဖြစ် React ရယ် TypeScript ရယ်ဟိုအသုံးပြုရေးတာပေါ့အခုကျွန်တော်ပြောမယ့် topic တွေက Microfront Architecture based လုပ်တဲ့ပုံစံမျိုးရေးတာရပေါ့ဗျာပြီးတော့ကျွန်တော်back end ဘိုင်းမှာလဲ microservice back ကိုအတားပြုပြီးမှ go node.js တို့နဲ့ရေးတာရပေါ့ဒါကတော့ကျွန်တော်ရဲ့ career အချင်းချုပ်ကြီးဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ပါအဲ့တော့ဟိုပေါ့အခုကျွန်တော်ဒီနေ့ပြောမယ်ကြောင်းလဲဒီ micro front end ဆိုရဲအကြောင်းပေါ့နော်ဆိုတော့ဟို micro front end ဆိုရဲဟာမတည်သေးတဲ့လူတွေအတွက်ပေါ့ micro front end ဆိုတာဘာလဲပေါ့
micro front end ဆိုတာကပြောမယ်ဆိုရင်တော့သူက micro service တက်ကနေလာတာပဲ back end တက် architecture ဘိုင်းကနေလာပေါ့ဘာလဲဆိုတော့micro service နဲ့သဘောယူရတော့သူကလို့ ang လာတယ်ဟာ software တစ်ခုလုံးကြီးကို decompose လုပ်လိုက်တာအပိုင်းတိတိလေးဖြစ်သွားတယ်အဲ့တော့အဲ့အပိုင်းလေးတွေကို back end ဘိုင်းမှာကျတော့ service လို့ခေါ်ကြတယ် front end ဘိုင်းမှာတော့ app လို့ခေါ်တယ်ဒါမှမဟုတ်ရှင် plugin လို့ခေါ်တယ်အဲ့လိုအသေးလေးစိုက်လိုက်တဲ့အတွက်ပါကောင်းသွားလဲဆိုတော့ independent deploy လုပ်နိုင်တယ် develop လုပ်နိုင်တယ် test လုပ်နိုင်တယ်ပေါ့အဲ့အတားချက်လေးရှိသွားတယ်ပြီးလို့ရှင် domain တွေကိုခွဲထားနိုင်တဲ့အတွက် theme တစ်ခုကကိုယ်နဲ့ပတ်သက်တဲ့ domain ဘိုင်းကိုလည်းလေ့လာပြီးမှ develop လုပ်နိုင်တယ်ပေါ့အဲ့တော့ micro front end ရဲ့အချင်းချုပ်ပါပဲ
အဲ့ဒါပြောရရင် micro service နဲ့ဆက်နွယ်နေရလို့ပြောလို့ရလားမသိဘူ
းဟုတ်တယ်ဗျအတူအဓိက concept ကတော့ micro service joy ကိုပဲသဘောထားယူပြီးမှလုပ်ခဲ့တာပေါ့ဟိုးအရင်ဘိုင်းကတော့ကျွန်တော် front end technology ကအရင်မကောင်းနေတဲ့အချိန်မှာကျတော့ micro service ကို front end ဘက်ကိုခေါ်လာဖို့ကတော့အရင်ခက်ခဲဒါပေမဲ့အခုနောက်ပိုင်းမှာ web app လို့အရင်ကောင်းတဲ့ bundle တွေ row app လို့ bundle လုပ်တဲ့ဟာလေးတော်တော်ကြီးကောင်းလာတယ်ပြီးတော့ react vue.js angular လိုမျိုး declarative ဖြစ်တဲ့front end framework တွေကအများပြပေါ်ပေါက်လာတဲ့ implementation လုပ်ရတာအရင်လွယ်သွားတဲ့အခုနောက်ပိုင်း micro front end architecture အရင်ဟော့ဖြစ်လာတယ်လို့ထင်ပါတယ်
ဒါဆိုရင်ဟိုအကိုပြောတဲ့ပုံစံအရဆိုရှင်လင်းဒီ micro front end อ่ะပေါ့เนาะနောက်ကွယ်မှာဒီလို micro service တွေရှိမှာပဲပို့ပြီးတော့အကျိုးရှိရလားဒါမှမဟုတ်ပုံမှန်အဖြစ်ကျွန်တော် traditional ရေးနေသူပဲပေါ့เนาะအဲ့လို single code base နဲ့ရှိနေတဲ့ back end နဲ့ဆိုရင်ရော micro ဒီ micro front end อ่ะပေါ့ redon လို့အဆင်ပြေလားပေါ့
ဟုတ်ပြေပါတယ်တချို့ကြောင့်လည်းဘယ်လိုနေရာမှာအတွေ့အုံလဲဆိုတော့ဟိုမှာကိုယ်မှာ legacy application တခုလောက်ရှိရယ်ဥပမာ amber တို့ backbone တို့ဟိုအခုနောက်ပိုင်းတိတ်မတုံးတော့ဗျာဒါပေမဲ့အရင်တုန်းက legacy app မာရီရအဲ့အားကြီးတုံးထားရယ်ဒါပေမဲ့ဟိုအဲ့အားကြီးတခုလောက် revamp လုပ်ပြီးပြန်ပြင်ရေးဖို့ကလည်းအချိန်မရှိရဲ့အချိန်မှာဘယ်လိုလုပ်ကြလဲဆိုတော့သူကဘယ်လိုအဓိကရှိရဲ့ legacy ရဲ့တချို့အပိုင်းတွေဖြည်းဖြည်းချင်းစီပြင်ရေးရပေါ့ဗျာဥပမာ Vue.js နဲ့ပြင်ရေးမယ် React နဲ့ပြင်ရေးမယ်အဲ့လိုမျိုးနေရာမှာmicro front အရင်တုံးဝင်မှာသူကဟို micro service back end machine လဲတုံးလို့ရရပေါ့ကိုလိုအပ်ချက်ပေါ်မူဒီမှာတုံးလို့ရပါတယ
်ဟုတ်ဟုတ်အဲ့ကကြတော့ဒီဥမာမလို့နော်ကျွန်တော်ဒီ micro service ဒီ micro front end မှာပေါ့ကျွန်တော်ဒီ language တွေရောခုနကအကိုပြောတဲ့ထဲမှာဆိုရင်ပါတယ်ဗျာအဲ့လိုမတူတဲ့ဒီ framework တွေတုံးပြီးရေးလို့ရမယ်ပေါ့နော်ဆိုတော့အဲ့လိုမျိုးကြလို့ရှိရင်ပေါ့အဲ့အဲ့တစ်ခုနဲ့တစ်ခုနဲ့ framework ကမတူဘူးဗျာအဲ့ခါကျတော့ဘယ်လိုမျိုးချိတ်ဆက်မှုတွေလောက်ကြလဲမသိဘူးဗျာ
ဘယ်လိုမျိုးချိတ်ဆက်မှုတွေလောက်ကြလဲဆိုတော့အဓိကတော့core framework ကပေါ့နော်ဒီasset တွေပေါ့ javascript asset တွေ css asset တွေဒီကောင်ဟာပေါ့ random လောက်ခင် download ဆဲလိုက်တယ် download ဆဲမှာသူ don't know လေးပုံမှာသူ ਨੇ ပတ်သက်တဲ့ dependency နဲ့ render လုပ်ပြီးလိုက်တယ်ပေါ့ဥပမာvue.js ဆိုလဲ vue.js နဲ့ပတ်သက်တဲ့ဟာလေးကိုသူက asset တွေကို runtime မှာ download ဆဲလိုက်တယ်ဗျာ download ဆဲမှာ don't မှာတွားမောင်းပြီး render လုပ်လိုက်တယ် vue ဆိုလဲ vue ရဲ့မောင်းပေါ့ react ဆိုလဲ react ရဲ့ render ပုံစံနဲ့အဲ့လိုမျိုးrender လုပ်ပေးလိုက်တော့ run time မှာအဲ့လိုမျိုးပုံစံပါပဲ။ဟု
တ်။
ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဟောပေါ့အဓိကกว่าတော့ micro service နဲ့ micro front end กว่าတော့လည်းအဲ့ဒီအချက်ပဲ။ micro service မှာတော့ဟောတင့်တော်တဲ့ language ကိုတုံးပြီးတင့်တော်သလိုဟော develop လုပ်လို့ရပါဘူး။ဒါပေမဲ့ micro front end မှာတော့ကျွန်တော်တော့အဲ့လို framework တွေ၃-၅ခု꽌ပြားနေမှာmicro front end ရေးတာတော့သဘောမကျအောင်ဗျာဘာလို့လဲဆိုတော့သူ bundle site တွေလည်းတဖြည်းဖြည်းကြီးလာမယ်ဗျာအဲ့လို
ဟို
app page တခုကနေ now page တခု transition လုပ်လိုက်တာနဲ့ဟာ vue.js တခုလုံးရင် download ဆဲတာတို့ပါတော့ angular တခုလုံး download ဆဲတာပါအဲ့အနေနဲ့ဟို load in နဲ့တင် user အသုံးပြန်စရာရှိတော့မဟုတ်ဗျာဒီလိုရှင်းလဲနည်းနည်းခေါင်းလဲစားတယ်ဗျာဘာလို့လဲဆိုတော့ဟို framework အမျိုးမျိုး support လုပ်ရအောင်ဗျာပဲ framework ကဘယ်လိုပြန်လာတက်မယ်မသိဘူးအဲ့လိုမျိုးကိစ္စကြီးရှိရပေါ့
ဟုတ်တယ်ဟုတ်တယ
်တို့တော့ပြလူရှားလည်းခက်တော့မယ်ဆင်းနေ
ဟုတ်တယ်အဲ့လိုမျိုးလူရှားကလည်းခက်မှာပြင်ရော best practice တွေလည်းဟိုတိတ်ဟို share လုပ်လို့မရတော့ဗျာဘာလို့လဲဆို view မှာဆိုလည်း view ရဲ့ best practice ရှိမယ်အဲ react မှာဆိုလည်း react best practice တစ်ခုနဲ့တစ်ခု꽈တာတော့ရှိရပေါ့အဓိကတစ်ချက်ကကြတော့ဗာလဲဆိုတော့ reusable UI တွေကိုတုံးလို့မရတော့ဗျာဥမာ reusable UI ဘာသူက design library တစ်ခု React နဲ့ develop လုပ်ထားတာပေါ့နောက်တင်ပြီးက Angular Vue.js တို့နဲ့ရေးတာအဲ reusable component တွေကတုံးလို့မရတော့ဗျာ
အဲ့တော့
ဟုတ်တယ်အဲ့တော့သူတို့လည်းသူတို့ကသူတို့ library ပြန်ရေးတာပြောရဆိုဟိုအရင်တော့မြန်မာပြည်နေပေါ့သူတလူကသမင်းရှင်ဟုတ်တယ
်ဟုတ်တယ်ဟုတ်တယ်team တခုနဲ့တခုနဲ့ကလည်းရန်ဖြစ်ကြပါလေ performance နေရဆိုရှင်မျိုးကြောင့်နေရငါရောမဟုတ်ဘူးတော
့ဟုတ်တယ်ဟုတ်တယ်ဒီဟာ debate တွေဖြစ်နေပါငါ framework ပိုကောင်းတယ်ရော main framework ပိုကောင်းတယ်ဟု
တ်တယ်နော်အဲ့တော့ဒီ micro အခု front end တွေကအခု language တူတူရေးလိုက်ပြီပေါ့အဲ့ဒီတူတူရေးတဲ့ထဲမှာမှာဗျာအဲ့လို team တွေရောဘယ်လိုမျိုး manage လုပ်ကြလဲမသိဘူးအဲ့အခုအကိုတို့မှာဆိုရင်လည်းဒီ micro front end တုံးနေရဆိုတော့လေအဲ့ team တွေပါရောဘယ်လိုမျိုး manage လုပ်ကြလဲဗ
ျ team တွေဘယ်လို manage လုပ်လဲဆိုတာတော့ကျွန်တော်တို့company base အရာပြောမယ်ဆိုရင်သူဟောပေါ့သူ team လေးတွေကသူ့ဟာနဲ့သူ isolate ရှိရပေါ့ကွာ team ကဘူးမှာသူ့ဟာနဲ့သူ front end developer ရှိ back end developer ရှိမယ်အဲ့လိုမျို
းဟုတ်ကဲ့
သူ engineering manager ရှိမယ်သူ့ဟာနဲ့သူပဲဒါပေမဲ့ဘယ်လိုအဲ့မှာအဓိက micro front end စတုံးမယ်ဆိုရင်အဓိကလိုအပ်တာတွေကဘာတွေလဲဆိုတော့ကျွန်တော်ခုနကပြောလို့ပဲ team เนี่ยအမြဲတယောက်နဲ့တယောက် communicate ဖြစ်နေရမှာပြအဲ့လိုစိတ်ဝမ်းကွဲနေလို့မဖြစ်ဘူးတစ်ခုနဲ့တစ်ခုအမြဲ communicate ဖြစ်နေရမှာအဲ့တော့သူတို့အမြဲ keep in touch ဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတော့ပေါ့တပတ်ကိုတစ်ခါလောက်ဖြစ်ဖြစ်ဟောပေါ့ chapter လေးလုပ်ပြီး meeting လေးနဲ့ဆွေးနွေးကြတော့ plan ကြမယ်ငါတို့ဘယ်လိုမျိုး improvement လုပ်မယ်ငါတို့reusable component တွေဘယ်လိုသုံးမယ်အဲ့လိုမျိုးလေးဟော knowledge sharing ပုံစံလေးလုပ်ရအောင်ပဲပေါ့ဟုတ
် okay
ပြန်နောက်တစ်ခုကကျတော့အဲ microphone မှာအဓိက role player ကြတော့call framework ကြီးကိုရေးမဲ့ team ကပြန်ရေးပါပါပြန်ဥမာ call framework ဆိုတာပါလဲဆိုတော့သူက microphone and เนี่ย call ပေါ့ login page တွေရေးရမယ် user asset တွေရေးရမယ်ပြီးလို့ရှိရင် runtime မှာဒီဟာကတော့user ရဲ့ checkout page ရောက်တော့လို့ရှိရင် checkout front checkout application render လုပ်ရမယ်ပေါ့ဥပမာ search page ကိုရောက်တော့ search ဆိုရဲ application render လုပ်ရမယ်အဲ့လိုမျိုးတွေကိုအဓိကစီမံခန့်ခွဲပေးရတဲ့ coding ကအရင်အရေးကြီးသွားပြီဗျာ
ဟယ်လို coding ကကြာအဲ့လို CTO လိုလိုမျိုးလောက်တာလားမဟုတ်ဘူး
အဲ့လို CTO လည်းမဟုတ်ဗျဟုတ်သူကလည်းသူအဲ့လိုပေါ့ microphone မှာ coding ကတသက်တခုရှိတယ်သူကလည်း UI normal တင်မဲ့ပေါ့ဒါပေမဲ့နည်းနည်း experience ပိုရှိရမှာတော့သူက decision ချတာသူကများတယ်ဗျဟိုမှာငါတို့framework ဟိုမှာ microphone framework တခုလောသူကပေါ့ upgrade လုပ်တာပဲဖြစ်ဖြစ်အဲ့လိုမျိုးပေါ့နီးပညာအသစ်တွေ introduce လုပ်တာပဲဖြစ်သူက decision ချတာဗျာ
အော်သူတို့ကအခေယာကြသူဖြစ်နေရပါတော့အဓိကဟိုသူတို့ရဲ့ decision ပုံမှန်မှာဒီ micro front end application လေးလုပ်နေတဲ့သူကအကုန်လုံး follow လုပ်ရသူတို့ရဲ့ပုံစံမျိုးပေါ့အဲ့လိုမျိုးဖြစ်ပါဘူ
းဟုတ်တယ်ဗျာသူတို့ကအခေယာကြရတာပေါ့ဒါပေမဲ့အခေယာကြရတာဆိုရင်လည်းသူကဟိုလှုပ်ချင်တိုင်းလှုပ်လို့တော့မရအောင်ဗျာဥပမာတချို့ rules လေးလိုက်နိုင်ရမယ်သူ framework တစ်ခုလုံးပြင်ချင်တိုင်းပြင်လို့မရအောင်ဥပမာဒီခုပြင်မယ်ဆိုလို့ရှိရင်လည်းပေါ့ duplication time လေးကိုပေးရမယ်ပေါ့တခြား framework တွေတခြား team ကလူတွေသူတို့ရဲ့ application တွေကို upgrade လုပ် change တန်လို့ရှိရင်လုပ်ရမယ်ကိစ္စရဲ့အတွက်သူကအဲ့လိုကြိုတင်အတိပေးရမယ်လားဥပမာတစ်လဆိုရင်တစ်လချိန်ပေါ့upgrade လုပ်ဆရာရှိရလုပ်ရမယ်အဲ့လိုမျိုးလေးလို့ရှိရင်သူတို့ဘာပြောင်းကျင်လဲဥပမာပြောင်းကျင်တာမှန်မြောက်ကိုလည်းတခြား team တွေမှတခြား team တွေနဲ့အကုန်လုံးလိုက်ပြီး discuss လုပ်နေရပေါ့ဥပမာသူတို့ react ကို version အဲ့လိုမြင်တာတို့ပါတို့ဒါမှမဟုတ်လို့ရှင်လဲသူတို့ core team မှာရှိတဲ့ SDK method တို့ပါတို့သူတို့က breaking chain လောက်တာတို့ပါတို့ဆိုလို့ရှင်လဲဟိုတခြား team နေနဲ့အမြဲတမ်း keep in touch လုပ်ပြီးမှတွားရမယ်ပေါ့ဗျာ
။ Oh okay okay အဲ့ကကြတော့ဒီ separate team နေဖြစ်သွားတာဗျာကျွန်တော်ဒီ deployment process ကရောဘယ်လိုမျိုးရှိလဲဗျာဟိုကိုပြီးတော့ကိုထုတ်လို့ရလားဒါမှမဟုတ်ဘယ်လိုမျိုးလောက်ကြလဲပေါ့နော် deploy လုပ်တဲ့ဟာတွေပေါ့
deploy လုပ်တာဟုတ်ကဲ့ဘယ်လိုပြောလဲဆိုတော့ကျွန်တော်ခဏပထမဆုံးပြောခဲ့လို့ပဲ team တစ်ခုနဲ့တစ်ခုကအရင် independent ဖြစ်သွားတာသူတို့ deploy လုပ်ချင်တဲ့ချိန်လုပ်လို့ရတာပြအဲ့တော့အရင်ပုံမှာညံဆန်သွားရပေါ့ဗျာအဲ့လို iterative လုပ်ရလဲညံသွားရကိုယ့်အဲ့မှာ pattern batch ရှိရပဲဖြစ်ပါဘာရှိရပဲဖြစ်ပါပြန်လာရှိရပဲတခြား team ရဲ့ပေါ့ကုတ်တီကိုပေါ့ဒီမှာထည့်သွင်းဆရာမလို့တခြားတင်ရဲ့release တွေထည့်သွင်းဆရာမလို့ကိုယ်ကလည်းကို face ကိုယ်ကလည်းကို release နည်းနည်းလုံနိုင်တယ်ပေါ့အဲ့လိုမျိုး independently deploy လုံနိုင်တာသူရဲ့အားသာချက်တစ်ခုပဲဗျ
တခြားလူပြီးစရာဆောင်ဆရာမလို့တကယ်လို့ကိုယ်မှာဘာရှိလို့ရှိရင်ပြင်ရပုံပြင်တော့
ဟုတ်တယ်အဲ့လိုမျိုး
သူများပြီးရဆောင်ဆရာမခန့်တာ office တွေလို့ရတယ
်ဟုတ်တယ်ရအဲ့လိုပါပဲ
အဲ့ကကြာတော့ကျွန်တော်နောက်တစ်ခုစဉ်းစားမိတာပေါ့နော်ဥပမာဒီ micro front end application အချင်းချင်းကိုပဲအဲ့လိုမိခိုနေရမျိုးရရှိနိုင်လားပေါ့အဲ့လိုကကြာရင်ဘယ်လိုမျိုးလုပ်ကြလဲပေါ့ဥပမာဒါပဲဗျာခုနကလို deployment အလုပ်လိုက်တယ်ဒါပေမဲ့ဟိုကိုလုပ်လိုက်တဲ့ chain desk ကတခြား micro front end မှာ affect ဖြစ်သွားတာမျိုးပေါ့အဲ့လိုမျိုး case ရရှိနိုင်လားဗျာ
အဲ့လိုမျိုး case တော့ကျွန်တော်လောလောဆယ်အခုချိန်ဒီတော့အဲ့လိုမျိုး case မရှိသေးပါဘူးဘာလို့လဲဆိုတော့အဲ့ဒါလည်းကို micro front end ဘယ်လိုတုံးလဲပုံမူဒီတော့ကျွန်တော်တို့တုံးတဲ့ micro front end ကတော့ဥမာ raw base လို့မျိုးပေါ့ဥမာ dashboard ကိုတွားလို့ရှိရင် dashboard တင်တက်တက်ရှိမယ်အဲ့လိုမျိုးဟို order တွေကိုသွားလို့ရှင် order တင်တာတသက်ရှိမယ်အဲ့တော့အဲ့လိုမျိုးအရန် independent ဖြစ်တယ်ပေါ့ဥမာအခုနကညီလေးပြောလို့မျိုးဘလို့အချိန်နေမျိုးမှာ counseling ဖြစ်နိုင်လဲဆိုတော့ဥမာတချို့ကြတော့ micro friend လို့ဘယ်လိုပြောလဲ screen တစ်ခုထဲမှာပဲ3-5ခုလောက်ကနေပေါ့
ဟုတ်ဟုတ်
ပြပြတာမယ်ဆိုလို့ရှိရင်အဲ့လိုမျိုးအချိန်တွေမှာကိုယ် face လိုက်တဲ့ဟာအရင် width တွေ height တွေအများတော့တခြားနေရာမှာ overlap ဖြစ်တာတော့ဘာလို့ဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါပေမဲ့အဲ့ဒါလည်းကျွန်တော်အနေနဲ့ဆိုရင်တော့အဲ့လိုမျိုး screen တစ်ခုထဲမှာ front တင်မတူဘဲနဲ့ front အမျိုးမျိုးကအဲ့လို develop သွားတဲ့ approach မျိုးတော့ကျွန်တော်မကြိုက်ဘူးပ
ြဟုတ်အင်းပေါ့ဟုတ်တယ်
သူရဲ့ principle ကအဲ့လိုတရားရင်တရား independent ဖြစ်အောင်ရေးလို့ရတဲ့ဟာမျိုးဆိုတော့ဘယ်တော့မှ screen တစ်ခုထဲမှာရေးမယ်ဆိုလို့ရှင်တော့ဒါဘယ်လိုပြောလဲ micro front end အပြည့်မဟုတ်လို့ပြောလို့ရတယ်အဲ့လိုမကြအ
ဲ့ဒါလည်းဘယ်လိုပြောမလဲ debate ဖြစ်တယ်ဗျာဘာလို့ဆိုတော့ तू က screen တစ်ခုလုံးမှာပဲ3-4ခုလောက်ရေးလိုက်တယ်ဆိုရင်ပဲ तू ကဘယ်လိုပြောမလဲfind တခုထဲမှာ team တွေခုလောက်ကဝင်ပြင်တာမဟုတ်ဘူးဗျာ core framework ကအဲ့လို design လုပ်မယ်ပြောဥပမာဒီ left side က bar chart လေးကို analytic team ဘက်ကရေးမယ် right back က bar chart လေးကိုကြတော့ဥပမာတခြား team တခုက billing team တခုကရေးမယ်အဲ့လိုမျိုးဆိုလို့ရှင်သူကလည်း independently deploy လုပ်တာပဲဒါပေမဲ့ပြက်နာကဘာလဲဆိုတော့screen တခုထဲမှာရှိရတဲ့ဥပမာ billing team ကသူတို့တောင်းလိုက်တဲ့ width height တွေကတခြား UI လေးကို overlap ဖြစ်တာတို့ဘာလို့ဖြစ်နိုင်လဲဗျာအဲ့လိုမျိုးပေါ့
ဒီကတော့ coding ရမယ်ဆုံးဖြတ်ပြီးတော့ဘာလို့မကြီးလို့ဆိုတ
ော့ဟုတ်တယ်ဗျာအဓိကတော့ coding ကkey ပေးတာပဲ playmaker လိုမျိုးပါပဲ
project management လို့ဖြစ်တာပါသူ
ကဟုတ်တယ်ဒီကနည်းနည်းလဲကောင်းစားတယ်နည်းနည်းလဲဟို risk များတယ်ပေါ့ဗျာဘာလို့ဆို micro front တစ်ခုလုံးရဲ့အရာအလုံးအတူပေါ်မူတည်ရဲ့ performance တို့အဲ့လို robust ဖြစ်လာမဖြစ်လားတော့အဲ့လိုမျိုးအရာအလုံးအတူပေါ်မူတည်ရဲ့ဗ
ျဒီဘက်တော့ဒီဘက်က micro front end ကြတော့လေကျွန်တော်သိချင်တယ်လေလို့ခုစနာမိလို့ပေါ့အဲ့လို testing တော့ testing လုပ်မယ်ဆိုလို့ရှိရင်တခုချင်းစီခွဲလို့တော့ဟုတ်တယ်ဒါပေမဲ့အဲ့လို end to end test မယ်ဆိုလို့ရှိရင်အဲ့ခါကျတော့ရှိရင်အကုန်လုံးဒီ deploy ပြီးတော့ဆောင်းရတယ်ပဲရှိတာဒါမှမဟုတ်ကွက်တာကိုပဲ test တွေရေးထားကြတာလို့
ညာတော့ဖြစ်ရတော့ကိုဟာနဲ့ကိုပဲ test လုပ်တာများပါတယ်ဥပမာကိုယ်နဲ့ကိုယ် component တွေကို unit test လုပ်မယ် integration test လုပ်မယ်ဘာမို့လဲအဲ cypress လိုမျိုးတောင်းပြီးကိုယ်နဲ့ကိုယ် end to end test လုပ်မယ်အဲ့လိုမျိုးပေါ့ဒါပေမဲ့အဲ cypress လိုမျိုး end to end test လုပ်မယ်ဆိုရင်ဘာလိုအပ်လာလဲဆိုရင်သူအတိအကျ core framework ကိုလည်းboot လုပ်ထားဖို့လိုလာပြီဗျာအဲ့အမှာပဲသူက login ဝင်တာရော password reset လုပ်တာရောအဲ့ဒါအနေမှာတစ်ဆင့်ကိုယ့်ရဲ့ application ကို redirect လုပ်သွားမယ် flow အဲ့တော့မှပဲကို application ကို fully end to end test လုပ်နိုင်ရတာအဲ့လို core framework တစ်ခုလုံးကသူက boot မလုပ်ထားပဲနဲ့ test လုပ်ဖို့က end to end test လုပ်ဖို့အဆင်မပြေပါဘူး unit testing လောက်ပဲရမယ်ဗ
ျဟုတ်တယ်ဟုတ်တယ်အဲ့တော့ဒီ develop လုပ်တဲ့အချိန်မှာလေဟောဒီမှာထားပါတော့အခုကိုက micro front end team ထဲမှာဆိုတော့လေဟိုဘယ်လိုကောင်းလဲအဲ့လိုဒီ application ဒီ website ကြီးတစ်ခုလုံးပေါ့ရှိရှိများ micro front end အကုန်လုံးရောကိုယ့်ဆက်ထဲမှာအဲ့လိုဘယ်လိုကောင်းလဲဒီ code base ကြီးရှိနေဖို့လားဒါမှမဟုတ်တီးတက်ကို develop လုပ်နေတဲ့application ရမယ်ရှိနေရင်တော့အဆင်ပြေပြီပေါ့အဲ့လိုမျိုးလားအ
ဲဟုတ်တယ်အကြာဟောတခြား team ကရေးတဲ့plugin တွေကိုသူကဟောလောက်လောက်ဆရာမလို့ဗျာဟိုမှာကိုရေးမဲ့plugin တွေကိုလောက်လောက်ရမယ်ဒါပေမဲ့တခုလိုတာတော့ခဏပြောလို့ပဲ core framework ကြီးတော့ boot လုပ်ထားဖို့လုပ်မယ်ဗျာဒါမှမဟုတ်ရှင်ဘယ်လိုမှဟာ develop လုပ်ဖို့အဆင်မပြေဘူးဗျာဘာလို့ဆိုတော့login လုပ်ထားမှပဲဒီ user ကဘယ် user လဲဆိုတာတိလို့ရပါလေအဲ့အမှာပဲသူကဘယ် user လဲဒါမှမဟုတ်ရှင်ဘယ် page ရောက်နေရလဲပြီးလို့ရှင် core thing ကဘယ် SDK လိုမျိုးပေါ့ဥပမာကွာ multiple country မှာရှိရတာပါတော့ core framework မှာရှိတဲ့ဟိုမှာ Singapore နဲ့မြန်မာကိုချိန်လိုက်မယ်ဆိုလို့ရှင် state ကိုကြတော့ core content ကကြတော့ SDK လိုမျိုးဝင်နေတယ်ကွာ on country chain တို့ဘာလို့လိုမျိုး SDK ရှိမယ်ဗျာ on country chain လောက်တိုင်းသူက event လေးတွေ trigger လုပ်မယ်ဆိုလို့ရှင် core framework ကလိုရဲအဲ့တော့ကို deploy လုပ်နေတဲ့အချိန်မှာ core framework ကို boot လုပ်ထားဖို့လုပ်မယ်ဗျ core framework ကို boot လုပ်ထားဖို့လုပ်မယ်ပြီးလို့ရှိရင် code deploy လုပ်နေတဲ့application ကို boot လုပ်ထားဖို့လုပ်မယ်အဲ့နှစ်ခုပဲလုပ်ရဗျ
အဲစဝင်ကြအောင်လို့ကောင်းတယ်เนาะအဲ့ခါကျရှင်ဒီကို develop လုပ်နေတဲ့ time ကလည်းပို့ပြီးတော့မြန်သွားတော့ပေါ့အကောင်တော့ကိုယ်စီမှာရှိကြမလို့တော့ဆို
တော့ coffee ဟောဒါမဲ့အတခွရှိတာဟော coffee ဟောဗျာကောင်းကောင်းမရေးထားဗျာအကောင်လုံးဟာဘူးလုံးမလို့ရမယ်လို့ပြောဆိုရင်လည်းသွားပြီဗျာအဲ့လိုမျိုးတစ်ချက်လေးရောရှိရအောင်
ဟုတ်တယ
် coffee ဟောကရန်လေး independent ဖြစ်နေပါရောတခုချင်းပြလို့ပေါ့
ဟုတ်တယ်ဗျာ coffee ဟောကလည်း to render လုံးမဲ့ application တွေကဘာတွေလဲဘာတွေလဲဆိုတာဟိုသူက hello time တည်ကြမလို့ဗျာအဲ့လို json file လေးနဲ့ပဲဖြစ်ဖြစ်အဲ့လို config ဟောကအဲ့ json file လေးကိုပဲလုံးလုံးမဲ့အဲ့အနေမှာတစင်သူကဘယ် application ကိုဘယ် route ကိုတွားအချိန်မှာ render လုံးမဲ့ဆိုတော့အဲ့လို flexible ဖြစ်ဖြစ်ရေးထားဖို့လိုရယ်ဗျာ
ကွာတော့ကြာတယ်လို့ config ပြင်လို့ရအောင်ဖြစ်သွားပါဘူးဒီဒီတစ်ခုလေးနဲ့
ဟုတ်တယ်ဗျာအဲ့လိုမျိုးก็ก็เฟรมเวิร์คก็ก็ไม่ได้ทันเนาะดิก็ก็เฟรมเวิร์คเยอะก็ญาไอ้เลยอย่างหมดบาเลสทีมนายอ่ะไวสุดก้าวมาเลย
กว่าจะไวดีอ่ะจะไวเน
ี่ยเอ้ยบ่ ตัวอดิก็ตาวชื่อโชชินเนี่ยบ่ตัวอดิก็ stability ด้วยก็อกลงด้วยก็อดิก็ตาวชื่อโชชินเนี่ย
เออဟုတ်တယ်อะไรวะ
အဲ့ကကြတော့ကျွန်တော်တခုစဉ်းစားမိရပါတော့အခုအရင်ကကြတော့အဲ့လို code base ကကျွန်တော်တခုတည်းရှိတယ် code base ကမိုင်အဲ့လို micro fan နေမဟုတ်သေးဘူးပေါ့ပြီးတော့မှအခုမှ micro fan ကိုဒီ introduce လုပ်ချင်တယ်ပေါ့နော်အဲ့လိုမျိုးဆိုရှင်ရောဟိုဘယ်လိုမျိုးလုပ်လို့လုပ်တာရှိလဲပေါ့
refactor လုပ်တယ်
ဟုတ်တယ် refactor လုပ်တာ
အဲ့တော့ဘယ်လိုသွားမလဲဆိုတာမူတည်ရတာအဲတခုလုံးကို revamp လုပ်ပြီးရေးမယ်ဆိုရင်တော့အလွယ်ဆုံးပဲပေါ့ဒါမှမဟုတ်ပဲနဲ့ခုနပြောလို့ legacy ရှိရပဲဖြစ်ဖြစ်monolithic fan အနေနဲ့ micro fan ကိုပြောင်းကျင်တာပဲဖြစ်ဖြစ်ဆိုလို့ရှင်တော့သူကဥမာခုနပြောလို့ပဲနှစ်ခုလုံးဟို parallel ဟို develop လုပ်သွားမယ်ပေါ့ဗျာ
ဟုတ်ကဲ့
ဥမာတချို့ route ဥမာ user profile လေးကိုပဲmicro fan နဲ့တခြား framework နဲ့ကြည့်ရပဲဖြစ်ဖြစ်ပေါ့ဗျာဟုတ်မှာအဲသူကဘယ်လိုလုပ်လို့ရလဲဆိုတော့အဲဒီမှာ core framework ကစသချင်းလုပ်လုံးမှာ legacy app ကိုဟိုလုပ်လုံးပဲပြီးလို့ရှင်ကိုပြောင်းကျင်တာလေးကိုပဲဖြစ်ဖြစ်အဲလို route base လေးနဲ့ပဲဖြစ်ဖြစ်ဟိုမှာ user profile တောင်းမယ်ဆိုလို့ရှင်အတစ်ရေးထားတဲ့ app လေးကို render လုပ်မယ်ပေါ့အဲ့လိုမျိုးပုံစံနဲ့တောင်းရရပါအစားဆုံး revamp လုပ်ပြီးပြင်ရမယ်ဆိုရင်အချိန်လည်းတော်တော်ကုန်တယ်ဗျာပြီးလို့ရှိရင် risk လည်းများတယ်ဗျာဟုတ်တယ် risk လည
်းတက်ဆရာမှာများမယ
်ဟုတ်တယ်ပြန်တက်ဆရာမှာများတယ်အဲ့လိုမျိုးလုပ်မယ်အစားဦးမှာတော့ပေါ့ဖြည်းဖြည်းချင်းစီပဲဥမာ round base လေးနဲ့ပဲဖြည်းဖြည်းချင်းစီတွားရင်မှဟို refactor လုပ်တာပိုအဆင်ပြေမယ်ဗျာဘာလို့လဲဆိုတော့ဥမာကိုက revamp လုပ်နေတဲ့အချိန်မှာလည်း legacy app ကို fix လုပ်ရပဲဖြည်းဖြည်း feature นี่ဖြည်းဖြည်းချင်းထည့်ရပဲဖြစ်အဲ့လိုမျိုးချိန်နေကြုံလာပဲဗျာအဲ့လိုအဲ့အားကြောင့်မို့လို့တစ်ခုလုံး refactor လောက်တာထက်ဖြည်းဖြည်းချင်းစီ refactor လောက်တာပိုအဆင်ပြေပါတယ
်တပိုင်းတော့ခွဲပြီးတော့ဒီဘယ်တော့မလဲအစ်စ်ထည့်ရတာရှိရှင်အစ်စ်ကိုတော့ကျန်နေရေးလိုက်အဲ့လိုမျိုးသွားမျိုးပေါ့
ဟုတ်ကဲ့အဲ့လိုမျိုးသွား
အဲ့တော့ဒီ micro fan ရဲ့ကျွန်တော်ဒီအားသာချက်တရားတော့ရှိရောเนาะပြီးတော့အဓိကအားနည်းချက်တွေလို့ပြောလို့ရှိရင်ရောဘာဖြစ်မလဲပေါ့ဒီ monolith တွေနဲ့ရှင်လို့ရှိရင်ပေါ့เนาะဘာများအားနည်းချက်တွေရှိသားနိုင်သေးလဲပေါ့
ဘာတွေများအားနည်းချက်ရှိလဲဆိုတော့ခုနပြောလို့တတိထားမဲ့အရာကြီးများလာရပေါ့ဗျာတတိထားရဥပမာဟို content မှာလည်းအရင် depend ဖြစ်သွားပေါ့အဓိကကသူက challenge ကဘာလဲဆိုတော့design system ပေါ့ဘာလို့လဲဆိုတော့မဟုတ်လို့ရှင်ဥမာ profile ကိုတွားတဲ့အချိန်မှာကျတော့ button တွေကကျတော့တကယ်လားဟို rectangle လိုမျိုးဖြစ်နေရဗျာဟာ home page ကိုတွားလိုက်တော့ဟာ border radius လေးနေဟို profile page မှာတော့ဟာ ye round ခတ်နေတဲ့ color တုံးထားတယ်ဟာ dashboard မှာကျတော့ဟာ minimalist အဲ့လိုမျိုးပုံစံတုံးထားတယ်လို့ရှင်ဟာဒီစားလဲကြာရင်ယူရတော့မှတကယ်လား trend တစ်ခုလုံးအဲ့တော့အဲ့ဒါအရင် challenge ဖြစ်တယ်ဗျာအချိန်လဲနည်းနည်းပူကုန်တယ်ပေါ့ဗျာပူကုန်တယ်ဆိုတော့သူကအဲ့လို design system မှာစပြီးအဲ့လို design system ကို တိဆောက်ဖို့ယူရလိုက်တာလည်းတင်းနေအားလုံးနဲ့အာ discuss လုပ်ရမယ်တင်းအားလုံးမှာရှိတဲ့ designer တွေကဘယ်လိုပုံစံမျိုးနဲ့ချင်းကမ်းမလဲဘယ်လို design ကိုယူရမလဲဆိုတာတွေပါအရင်အရေးကြီးလာပေါ့အချိန်လည်းပုံကုန်နေပေါ့ဗျာအဓိက styling ဘိုင်းမှာအဲ့လိုအားနေချက်ရှိလာနိုင်မယ်ဗျာနောက်တစ်ခုကတော့ဟောပေါ့တင်းတည်ရဲ့ချိန်မှာဆိုရင်တော့အဆင်ပြေဘူးပေါ့တင်းတည်ရဲ့ချိန်မှာဆိုလို့ရှိရင်သူခုနအဲ့လိုမျိုး design system ကြီးကို develop လုပ်နေရပဲနဲ့ပဲဟိုကိုအဓိကလုပ်လို့ရမဲ့ test တွေကနောက်နေတော့နိုင်တယ်ပေါ့ဗျာ
အဓိကဒီ design team ဒီ design system ကိုလုပ်တဲ့ team ကလည်းဒီ core team နဲ့တူတူလိုမျိုးဖြစ်နေပါတော့เนาะအဲ့ကြတော့ဒီအကောင်တော့သူ့ပုံမှာပဲဒီ meaning ဖြစ်နေသူမျိုးဖြစ်နေပါ
ဟုတ်တယ်ဗျအဲ့လိုမျိုးပ
ါ consistent experience ရအောင်လုပ်ဖို့ကတပင်းကြီးရဲ့ experience ဖြစ်အောင်လုပ်ဖို့ကတခုတစ်ခု
ဟုတ်တယ်အဲ့အဓိကအားနေချက်ဟုတ်တယ်ဗျတော်တော်ကြီးအရေးကြီးတယ်ဗျဘာလို့လဲဆိုတော့ဥမာကိုက dashboard က front end မှာဟို painting ကြဲကြဲနဲ့တောင်းထားတယ်အဲတခြားဟိုပေါ့တခြား app တွေမှာကျတော့ painting ကအရင်နေပါတော့အဲ UI UX ဘိုင်းမှာအရင်ဟို challenge ဖြစ်ပြီးအားနေချက်ရှိနေပါပဲဗျ
ကိုရောကြာခုအဆောဒီဇိုင်းမိုင်းအလိုမျိုး handle ရတယ်တက် team တွေ့တက်ရှိရတာမျိုး coding မှာပဲဆုံးဖြတ်ပြရတာကြာ
အဲ့တော့ကျွန်တော်ဟိုဟာ coding ကပဲဟိုဟာ develop လုပ်တယ်ဗျဒါပေမဲ့အဲ့လို coding ကပဲ develop လုပ်တယ်ဆိုမှကျွန်တော်တို့တခြား team တွေကလည်းသူ repository ကို contribute လုပ်နိုင်တယ်ပေါ့အဲ့လိုတခြား designer တွေကလည်း suggestion တွေပါလုပ်နိုင်တယ်ပေါ့ဗျာ
ဒီ pull request တွေပါ pull ရ merge request တွေ pull
ဟုတ်တယ်ဟုတ်တယ်အ
ဲ့လိုမျို
းဟုတ်ပြန်နောက်တစ်ခုကဘာအားနေချက်ရှိနိုင်မလဲဆိုတော့တင်းချာမရေးထားလို့ရှင်ပြဥမာကျွန်တော်ကဥမာ checkout ဘိုင်း application ရေးရပေါ့နောက်တစ်ခုကဘာရှိမလဲဆိုလို့ရှင်search ဘိုင်းရေးမယ်နောက်တစ်ခုက dashboard ဘိုင်းရေးမယ်ကိုရီးယားတင်းချာ line မလုပ်ထားလို့ရှင်ပြဘယ်လိုဖြစ်နိုင်လဲဆိုတော့ကျွန်တော်ရဲ့checkout ဘိုင်းမှာလဲ react ကဘန်ဒယ်ထဲမှာပါနေတယ်ဗျာ lodash တို့ပါနေ moment တို့ပါနေ search ရေးအကောင်ပိုင်းမှာလည်း react တို့ load dash တို့ moment တို့ပါတယ်အဲ့လိုဆို banner site ကအရင်ကြည့်သွားမှာဗျာပုံမှန် SPA မှာဆိုရင်တစ်ခါလုတ်ပြီးသွားလို့ရှိရင်ဒီ component လေး switch လုတ်လိုက်အောင်ပါဗျာတခြား banner တွေပါထပ်ဟိုဟာ download ဆွဲစရာမလိုဘူးဗျာအဲ micro frame မှာပါတစ်ခုရှိလဲဆိုတော့အဲ့လိုကျွန်တော်ဟိုဟာပေါ့search ဘိုင်းကနေ dashboard တွားမယ် checkout ဘိုင်းတွားမယ်ဆိုရင်သူက SSD ကို download ပြန်ဆွဲရတာဗျာအဲ့တော့အဲ့လိုတေချာ dependency တွေကဟောမခွဲထားနိုင်ဆိုတာမရှိလို့ရှင်သူကနေတဲ့ပုံစံမျိုးဖြစ်သွားနိုင်တယ်ဗျာအဲ့တခုတော့ရှိ
ဒီ CV data access ကိုပြန်ပြန် download နေအောင်ဖြစ်သွားတာ
ဟုတ်တယ်ဗျာဘာလို့လဲဆိုတော့ကျွန်တော်ရဲ့ဟော search ကျွန်တော်ရဲ့ app ကလည်းကျွန်တော်ကလည်းကျွန်တော်develop လုပ်တယ် compile လုပ်တယ်ဗျာ bundle လုပ်တယ်ပြီးရင် S3 server ဖြစ်ဖြစ်တခြား file server ဖြစ်ဖြစ်ကိုကျွန်တော် upload လုပ်ပြီးပါလို့ရှင် bundle size ရှိရမယ်ဗျာတခြားမှာလည်း bundle size ရှိမယ်အဲ့လိုမျိုးပေါ့သူ work around တွေကတော့အများကြီးရှိပါတယ်ဘာလို့ဆိုတော့ import back လို့မျိုးတုံးလိုက်တာပေါ့အဲ့ဒါပါလဲဆိုတော့ core framework ကပဲ UI တဲ့ dependency တွေကို download ဆဲမယ်ကျန်တဲ့ framework တွေကသူပေးလို့တဲ့အချိန်မှာပဲဖြစ်ဖြစ်ဘန်ဒယ်လို့တဲ့အချိန်မှာပဲဖြစ်ဖြစ်မလိုအပ်တဲ့ react တို့ load dash တို့ main dependency တွေကို exclude လုပ်ပြီးမှဘန်ဒယ်လို့တာမျိုးပေါ့အဲ့လိုမျိုးနေနဲ့ဖြည့်ရှင်းနိုင်ပါတယ
်ဟုတ်ဟုတ
်ဒါပေမဲ့ကျွန်တော်ခဏပြောလို့ပဲအဲ့ဒါလဲ coding ပေါ့ပဲမူတည်ရိုင်း
ဟုတ်တယ်ဟုတ်တယ်သူတော့တောင်းအကြည့်ဆုံးပဲ
ဟုတ်တယ
်အခုပြောဖို့ကြံသေးတာမျိုးပါလို့စဉ်းစားထားရတယ်ပါ
ဘာရှိလဲဆိုတာတိုင်ယွန်မိုက်ခရိုဖရန်ပေါ့ဘယ်လိုမျိုးမိုက်ခရိုဖရန်ရှိမလဲပေါ့ပထမဆုံးတစ်ခုကတော့မိုက်ခရိုဖရန်ကိုသူကကျတော့ဟို runtime မှာလုပ်တာမဟုတ်ဘူးဗျဥပမာသူက application လေးတွေကိုသူက package npm package အနေနဲ့ publish လုပ်လိုက်မှာဗျာဥပမာ search solution ပေးလုပ်ပြီးမှသူကGitHub package manager မှာဖြစ်ဖြစ် npm private manager မှာဖြစ်ဖြစ်သူက package နေနဲ့ publish လုပ်လိုက်မယ်တခြား team ကလည်း package နေနဲ့ publish လုပ်လိုက်မယ်အဲ့လိုပြီးကြမှသူကဟို beta time မှာNPM package အနေနဲ့ပဲသူကပေါ့ install လုပ်ပြီးမှပဲ run သွားတဲ့ပုံစံမျိုးရှိမယ်ပေါ့
ဒီက library တစ်ခုလိုမျိုးအနေနဲ့ရှိနေမှာသူက
ဟုတ်တယ်ဗျ library တစ်ခုအနေနဲ့ရှိဒါပေမဲ့သူ့မှာအားနည်းချက်တစ်ခုရှိတာပါလဲဆိုတော့ဥမာtheme တိုင်းက react solution version တခုပဲတုံးလို့ရတယ်ဗျာအဲ့လိုတခုက upgrade လုပ်ဖို့အဆင်မတင်သေးတာမျိုးဥမာ solution သူ့ရဲ့ app တခုလုံးက break ဖြစ်သွားနိုင်တယ်တခုကဟော dependency ကို upgrade လုပ်လိုက်တာနောက်တခုကပါရှိနေဆိုတချို့ကြောင့်ဟော runtime မှာဘယ်လိုမျိုးruntime app လိုမျိုး integrate လုပ်လဲဆို iframe လိုမျိုးရင်းနေပေါ့ integrate လုပ်ရတယ်သူကအရင် budget microphone တော့ iframe မှာ render လုပ်လိုက်တယ်ဟောအဲ့အကြောင်းလည်းတိတ်ပြီးအဆင်ပြေနောက်တစ်ခုကတော့ runtime integration ပေါ့ file javascript ပေါ့သူက ssd ကို runtime မှာ download လုပ်ပြီးမှသူဒုံနှုတ်လေးပုံမှာ application တွေ render လုပ်ပြီးလိုက်အဲ့လိုမျိုးပေါ့ကြာအဲ့ဒါတော့အကောင်းဆုံးညီလမ်းပါပဲ
အခုကိုရောနောက်ဆုံးခါထုတ်တာပေါ့ latest less နောက်ဆုံးပြောရတာပေါ့
ဟုတ်တယ်ဗျအဲ့ဒါပြင်ကျွန်တော်တို့ကဘာလုပ်လဲဆိုရင်သူ micro front end ကို runtime မှာ render လုပ်ရုံနဲ့မကောင်းကျွန်တော်တို့ဟို back end အပိုင်းလေးလည်းနည်းနည်းပါတယ် back end အပိုင်းလေးလည်းဘယ်လိုပါလဲဆိုတော့ဥမာကျွန်တော်front end application တခုကို upload လုပ်ပြီးရဆိုလို့ရှင်သူက API ကိုတွားရမှာခေါ်ပေးရတယ်။ငါရဲ့ application ကတော့ဒီ version ရောက်နေပြီပေါ့။အဲသူရဲ့ file back ကတော့ S3 မှာ debug ရှိရပေါ့။အဲ့ဒါလည်း call frame ကိုကလုတ်ပေးရပဲ။အဲ့လို back end မှာပါတော့ဘယ်လိုလုတ်လို့ရလဲဆိုရင်သူကဥမာဘယ်နိုင်ငံမှာဆိုလို့ရှင်ရင်ဒီ application ကိုပြမယ်ဘယ်နိုင်ငံမှာဆိုလို့ရှိရင်ဒီ application ကို high load ပဲဘယ်နိုင်ငံမှာဆိုလို့ရှိရင်ဘယ် version ကိုပြမယ်အဲ့လိုမျိုးတွေပါပို့ပြီး flexible ဖြစ်သွားပါဘောဗျာ
yeah remote flag လေးဖြစ်သွားပါလို့ဘယ်မှာတော့ဘယ် version ပဲပြမယ်လို့
ဟုတ်တယ်ဗျာအဲ့လိုမျိုး back end လေးပါနည်းနည်းပါလို့ရှိရင်ပို့ပြီးမှအဆင်ပြေရဗျာသူ microphone
အဲ့ဒါ AB testing တွေပါလုပ်ချင်တာမျိုးဆိုရှင်လည်းအခုပြောသူ technique တွေလည်းတောင်းလို့ရပါဘောနော်လို့ feature rule မလုပ်ခင်မှာ AB testing လောက်တာမျိုးဆိုရှင
်ဟုတ်ဟုတ်တယ်ဗျာရရတော့အရင်ကိုကိုလက်ထံမှာလောက်ချင်လို့လောက်လို့ရတာပုံစံမျိုးဖြစ်သွား
ဒီဘာလဲဒီ micro service ဒီ net micro service နဲ့ micro service နဲ့ microphone နဲ့ပတ်သက်ပြီးတော့ဒီအများဆုံးပြောရရင်ဒီ counter argument ဘာလဲဆိုတော့တခုရှိရပါလေဘာလဲကုမ္ပဏီကငါတို့က Google မဟုတ်လို့လုတ်ဆရာမဟုတ်လို့ပါလေအဲ့လို argument အကုန်နေလည်းဘယ်လိုမြင်လဲမသိဘူ
းအဲ့လို argument ဘယ်လိုမြင်လဲဆိုတော့အဲ့လို micro front end နဲ့ micro service တို့တုံးဖို့ကကျတော့အဲ့လို Google လောက်ထိကြီးမှတုံးကြရလဲမလို့ဗျာဥပမာ medium ကုမ္ပဏီပုံစံလိုမျိုးရှိမယ် medium တဲ့နည်းနည်းကြီးမဲ့ကုမ္ပဏီမျိုးရှိမယ်အဲ့လိုမျိုးဆိုလဲတုံးလို့ရတယ်ပေါ့ဗျာဒါမှမဟုတ်လို့ရှင်လဲကုမ္ပဏီတေးမှာလဲဟိုကိုယ့်လိုရဲ့ channel နဲ့ကိုက်ညီလာရင်တော့အော်တုံးတင်တယ်ပေါ့ကုမ္ပဏီ site နဲ့မတူလို့ပေါ့မမူတည်ပါဘူးသူလိုအပ် channel အကန့်ညီလားမကန့်ညီဘူးလားဆိုတော့ပေါ့ပဲမူတည်မယ်လို့ကျွန်တော်ထင်တယ်ဗျဟု
တ်ချူချာတူကလို့ over engineer ဖြစ်သွားမှကြားလို့လာပါလားမသိဘူး app ကောင်စမြည်ရသေးဘူး micro service ကစနေပြီပြောကြတယ
်အဲ့ဒါလည်း valid ဖြစ်ပါတယ်ဘာလို့လဲဆိုတော့ခုနကျွန်တော်ပြောလို့ရဲ့ဒီ micro front end ကိုဟိုတင်းနည်းနည်းလေးမှသွားရပါအော်စာရေးလိုက်မယ်ဆိုလို့ရှင်အဆင်မပြေနိုင်ဘာလို့လဲဆိုတော့ coding ကတက်တက်ထားရမယ့်အနေအထားမှာရှိသွားရပြီပြင်ရော design system လိုမျိုးတွေ reusable component ကိုရေးရမယ်အဲ theme လိုမျိုးတွေခွဲထုတ်ရမှာရှိလာပြီပြီးလို့ရှင် deployment နေလဲ configure လုပ်ရမယ်ပေါ့ဥမာရှိတဲ့ developer 3-4 ယောက်လောက်နဲ့ဆိုလို့ရှင်လဲအဲဝန်တော့ဝန်ပိုးဖြစ်စေရပေါ့ဗျာ
မလို့ web ဒီ coding ဒီခုလို coding မှာတွားရင်းနေတာဖြစ်နေပါဘူ
းဟုတ်တယ်ဗျအဲ့တော့ကျွန်တော်ကန့်ညီမှုရှိရင်တောင်းပေါ်ဒါပဲရှိရပါတယ်အဓိကတော့ဘယ်လိုပြောမလဲဆိုတော့option တစ်ခုတိထားရင်ရရပေါ့ဗျာဒီ option တစ်ခုရလို့ရှင်ကိုယ်ပဲညာမှာတောင်းလဲဆိုတာလိုအပ်လာလို့ရှင်တောင်းလို့ရရပေါ့ဗျာ
အဓိကအဲ့ approach ကနော်နောက်ပိုင်းဒီ web development တွေကိုပဲဟို inspire ဖြစ်ပြီးတော့ကျွန်တော်ဒီ mobile application တွေဆိုလို့ရှိရင်လည်းအဲ့လို approach ကိုသွားလာကြရတယ်မြင်တယ်ဟိုမှာ android မှာဆိုလို့ရှိရင်လည်းဒီဘာခေါ်လဲအဲ့လို dynamic delivery တို့ပါအဲ့လိုမျိုး separate package နဲ့ separate release လောက်လို့ရအောင်အဲ့ approach လည်းဒီ mobile ဘက်မှာလည်းဒီ back end တို့ဒီ micro front တို့ကဟို inspire လုပ်ပြီးတော့ပဲလုပ်လာကြတယ်ပါ
အော်ကျွန်တော်အဲဟာမိုဘိုင်းဘိုင်းတော့တိတ်မတည်ဘူးဗျာဒါပေမဲ့အဓိကတော့ principle ပါပဲအဲသူ principle ကတော့ဘယ်နေရာမှာဆိုshare လို့ရမယ်ထင်တာပဲဘာလို့တချို့ဟို physics ဘိုင်းနေလဲတချို့physics ဘိုင်းနေလဲတချို့ computer science algorithm မှာပါတာရှိရတယ်တချို့ math ဘိုင်းနေလဲ computer science algorithm မှာပါတာလည်းမျိုးတွေရှိရတယ်အဓိကတော့ကျွန်တော်ထင်တာတော့သူရဲ့ concept ပါပဲဒါဆိုအခုနောက်ပိုင်းများဟို react ရဲ့ declarative ပုံစံလိုမျိုးတွေ mobile ဘက်မှာရေးလာတာမျိုးလဲကျွန်တော်တွေ့ရတယ်ဗျ inspire ဖြစ်တယ်လို့ထင်တာကျွန်တော်တော့ဟု
တ် concept တိတော့နောက်ဆုံးကိုယ်တော်တော့ပြန်ရေးလို့ရတော့ပါတယ်ဒီ mobile မှာဆိုလို့ရှိရင်အဲကျွန်တော်တို့လည်းခု firebase remote flag လို့ပါရှိအဲ့လို UI ထိမှုပါ냐ဆိုလို့ရှိရင် remote flag မှာပဲon off လောက်ပြရကြီးကြီးပဲပြတာမပြတာအဲ့လိုလို basic တော့ရတယ်ဗျာသင်အကြီးရောမဟုတ်
ဘူးဟာသူ feature flag ဘယ်လိုမျိုးပေါ့
feature flag ဟုတ်တယ်အဲ့နော်ဆိုတော့ဘာပြောလဲ developer အတွက်တော့ပိုတော့ပိုကောင်းပါနဲ့အဲ့လိုမျိုး concept တွေတူတူဖြစ်သွားတော့ဒီ web developer လဲ mobile လုပ်ချင်တာလားနော် mobile developer လဲ web လုပ်ချင်တာလားဆိုရင် concept တွေအတူတူပဲဆိုရင်တော့ပုံစံပြရပါ
ကိုယ့်ရဲ့ experience အနေနဲ့ကြည့်မယ်ဆိုလို့ရှိရင်အရင်တော့ဒီ single ဘာခေါ်လဲ monolithic app ကြီးရနေဒီ micro service ရနေဆိုလို့ရှိရင်ဘာကုတ်တာပါခေါ့လေအမှတ်ရစရာလို့ဖြစ်သွားမျိုးရှိလာတယ်ဝါးကနေဖြစ်သွားရော
အရှိရောဘယ်လိုလဲဆိုကျွန်တော်ဒီစရောက်တော့လွန်ခဲ့တဲ့တစ်နှစ်ကျော်လောက်ကတစ်နှစ်ကျော်လောက်ကဆိုတော့ဒီဖူပန်တာမှာလဲဟိုစပြီးမှသူတို့ hiring လုပ်တဲ့အချိန်ဗျာ hiring လုပ်တဲ့အချိန်ဆိုတော့ဒီမှာလဲ developer လဲတိတ်အများကြီးမရှိသေးဘူးဗျာဒီ Asia Pacific ကိုသူတို့စပြီးမှhackwater လုံးမယ်ဆိုရင်စကြညာတော့မယ်ရှိရ developer ကျွန်တော်ရှိမှ၄ယောက်လောက်ပဲရှိမှတင်တယ်အဲ့အချိန်မှာအဲ့လိုစပြီး microphone ကိုစပြီးမှ develop လုပ်ရပါ core အပိုင်းတော့မဟုတ်ဘူးကျွန်တော် plugin တစ်ခုလေးလုပ်ရအဲ့အချိန်မှာအာဘာလဲဟာလို့အဲ့လိုမျိုးပေါ့နည်းနည်း short ဖြစ်သွားအာတော်တော်ကြီးကောင်းတာပဲတော့ဘာလဲဆိုအဲ့လို deploy လုပ်လိုက်တာနဲ့ကျွန်တော် app ကမပေါ်သေးဘူးညာသူရဲ့တော် request လောက်ရတယ်။အာငါ app ကိုဘယ်နိုင်ငံမှာပြပေးပါဘယ်လိုနေရာမှာပြပေးပါဘောအဲ့လိုမျိုးပြပါရေဆိုတော်တော်ကြီးမိုက်တယ်ဗျ။အပြင်သူ call ကအဲ့လိုမျိုး SDK လိုမျိုးရှိရဗျာ။ country selection ပြောင်းသွားနဲ့အဲ့လိုတခြားကျွန်တော်ရေး app ကို live notify လောက်တာတို့ပါတို့ဥပမာ user login ဝင်လိုက်တာနဲ့အခုဝင်တဲ့ userပေး user ပါတော့အဲ့လိုမျိုး SDK ကနေပြတာပါဆိုတော့နည်းနည်းတော့impress ဖြစ်သွားပါအဲ့မှာတော်တော်ကြီ
းအဓိကအကိုလို့စီမံစင်ဒီ team ကလည်းလို့နိုင်ငံအများကြီးရှိတော့လေအဲ့လိုမျိုးဟိုဘယ်လိုခေါ်မလဲ same feature team ကတော့အတူတူပဲဒါပေမဲ့အဲ့လိုနိုင်ငံမတူလို့ရှိရင်တော့အဲ့လို communicate လုပ်ရတော့နည်းနည်းတော့အခက်အခဲရှိမှာပေါ့အဲ့လိုမျိုး request လောက်တာဘာညာမျိုးကြတော့ပုံမှန်ပြန်ဒီ git device ကပဲသွားကြလားဘယ်လိုမျိုး communicate လုပ်ကြလဲ
through dedicated ဟို slack channel ရှိရပေါ့ဗျာဥပမာကျွန်တော်ရေးနေတဲ့အပိုင်းဆိုလို့ရှင်အဲကျွန်တော်ရေးနေတဲ့အပိုင်းdedicated slack channel ရှိတယ်အဲ့မှာသူပေါ့ team ကအမြဲ support လုပ်တယ်ပေါ့ဟောခဏပြောလို့နည်းနည်းတော့ဟောပေါ့စောင်းရတဲ့အပိုင်းတွေပါရောရှိရပေါ့ကျွန်တော်အချိန်မှာဒီမှာဆိုနေလေဆိုပေမဲ့သူတို့ဟောမထလေးရတော့ပါလို့အဲ့လိုမျိုး
ချ
ိန်ရှိရဟောကျွန်တော်အိမ်ပြန်သွားချိန်မှာသူတို့ဆီက message လာမျိုးရဲ့အဲ့လိုနည်းနည်းမပါတော့ဟိုညှိပြီးလောက်ရပါဒါပေမဲ့အရင်လည်းညှိကြမလို့ပါဘာလို့လဲဆိုတော့သူတို့ဟို documentation တွေလည်းတေချာပြင်ဆင်ထားတယ်အဲ့လိုမျိုး code base ကလည်းတော်တော်ကြီးကောင်းတယ်ဆိုတော့အရင်ရောဟို struggle မဖြစ်လိုက်ပါဟုတ
်ဟုတ်ကဲ
့ဆိုတော့ system engineer draw လုပ်မှာပဲတော့အဲ့လိုမျိုးဆိုတော့
ဟုတ်တယ်ရသူတို့နည်းနည်း research လုပ်ဖို့လည်းလိုတယ်ပဲဘာလို့တောင်းဝင်လည်းနည်းနည်းကြီးရဗျာဘာလို့ဆိုတော့ဒီ frame တစ်ခုလုံးကြီးကတစ်ခုခုအဲ့ဒါတက်သွားတာဖြစ်ဖြစ်ဘာဖြစ်သွားတယ်ဆိုလို့ရှိရင် effect ဖြစ်မဲ့ user တော်တော်များရဆိုတော့ဟာ
အခုလက်ရှိဒီအရောက်ဆက်လုပ်မယ်ဆိုလို့ရှိရင်အသုံးလို့ရတဲ့ဒီ ready made file ပါခေါ့မလဲ open source file ရှိတယ် tuesday
open source tuesday အများကြီးရှိရဗျအဲ့တော့ကျွန်တော်သဘောကျတာ single spa ပေါ့သူကတော်တော်ကြီး flexible ဖြစ်တယ်ပြီးလို့ရှိရင်သူ့မှာလည်းခုနကျွန်တော်ပြောလို့ best practice တွေပါသူ guideline လောက်ထားပေးရည်လည်းရှိတယ်ပြီးတော့လောလောတကူအသင့်တောင်းလို့ရတယ်ဗျ react တောင်းကျင်လို့ရှိရင်သူ react လေးinstall လုပ်ပြီးသူ guideline လေးကို follow လုပ်လိုက်တာနဲ့တောင်းလို့ရတယ် view လည်းသူ support ပေးရတယ်ထင်တယ် angular လည်းပေးလောက်တယ်ဗျ
พี่มาพี่มาตัดจริงๆแล้วก็แล้วตัวอะไรวะเนี่ย
เดี๋ยวช่วงหน้ามาเลยจะแทรกไปไล่ไปโอเ
ค
ชาวไอ้เหล่านี้ไอ้โกไมโครฟรายเนี่ยปะทะละแล้วရှင်นี่ไอ้โหลลีลาโลยามะไอ้เหล่านี้ป่ะ resource တွေရောဘာဘာရှိတယ်မသိဘူးပြကျွန်တော
်ကတော့ဟိုအဓိကအဖြစ် Google မှာရှာလိုက်တာပဲไอ้โหลไมโครฟรายเนี่ยပတ်သက်ပြီးရှာလိုက်တာပဲmedium လို့မျိုးမာတွေdev to လို့ပါအောင်ရှိမယ်ပြီးလို့ရှိရင် martin fowler ဆိုတော့pay ရဲ့ဟို page မှာလည်းရှိမယ်ဗျာသူသူ့မှာလည်းတော်တော်ကြီးကောင်းပါတယ်သူသူဟာဖတ်ကြည့်လို့ရှိရင်လည်းတော်တော်ကြီးမြန်မြန်လေးတည်နိုင်တယ်ဗျာ
ဆိုတော့အဖတ်တော့လာပဲရှိသေးတယ်အရာဖတ်တယ
်ဟုတ်ကဲ့
ပြောလို့ဆိုရ
ကျွန်တော်လည်းဖတ်ကြည့်လိုက်သေးရဲ့ martin fowler
ဒီ martin fowler ဟာဟ
ုတ်တယ်
ဒီနောက်ထပ်နေတဲ့တော့ပြောချင်တဲ့ advice တွေပါရရရှိလောက်ဒီကိုနေ
ပြောချင်တာတော့ microphone လောက်ကြည့်ပါလို့တော်တော်ကြီး mic ပါပဲလို့
အတိနေလာပြီပေါ့အ
ဲဆောင်းရဲ့ဟို pocket postcard အောက်မှာလဲဟိုကြံသွားတာရှိရပဲဖြစ်ဒါမှမဟုတ်ချိုတိကျနာမေးရပဲဖြစ်ကျွန်တော်ရဲ့ postcard အောက်မှာ post အောက်မှာကြည့်လို့ခေပေးပါမယ်တော့
အဲ့ဒါနဲ့ပတ်သက်ပြီးတော့လေအကိုလည်းဟို medium မှာတခါ article တခါရေးသလိုပဲကျွန်တော်တခါဖတ်မိတလားလို
့ဟုတ်တယ်ကျွန်တော်အဲ့မှာရေးထားတာဟုတ်တယ် microphone ပတ်ဝမ်းမယ်ရှိတယ်ကျွန်တော်ပတ်သူရေးလို့မေ့တယ
်ဟုတ်โอเคအဲ့ဒါဒီဒီပတ်ဝမ်းပြီးသွားရှင်လေဒီပတ်ဝမ်းပြီးပြီးသားဆိုတော့ဒီပတ်ဝမ်းရဲ့ link ကိုလည်းကျွန်တော်ဒီ show note မှာလည်းကျွန်တော်ထည့်ထားပေးလိုက်ပါမယ
်ဟုတ်ကဲ့ပါ
ဒီခုပြောရတာကပတ် wifi ပေါ့
ဟဲ့ပတ် wifi ဟုတ်တယ
်တူရောက်တူအဲ့ဆိုကိုဒီနေ့ကျွန်တော်တော်တော်များလိုက်ပါတော့ကျွန်တော်တို့ဒီ micro front end ကြောင့်ဒီ micro service ကြောင့်ဒီ team management လေးတပါပေါ့နော်ဒီ team ကို query manager ချက်ကိစ္စတွေပါဟု
တ်
ဆိုတော့ဒီ micro front end ကြောင့်ပြောပြပေါ့နော်ဒီကိုပြည့်စုံနေတဲ့ကျွန်တော်တို့နဲ့ team တွေပေါ့နော်ကျွန်တော်တို့ဟု
တ်ဒီ program ဟုတ်ဒီ first game ကိုအဲ့တော့ maybe အတွက်လည်းကြည့်တင်ပါတယ်လို့ဒီ season လောက်တာလည်းဟောကောင်းပါတယ်လို့
တို့အချိန်ပေးပြီးကျေးဇူးပ
ါဟု
တ်ပါဘာသူကကိုပြည်တော်ညင်ရလဲဒီကျွန်တော်တို့ရဲ့ဘယ်လိုခေါ်မလဲလို့ဟိုမမပြမမဟုတ်ပဲနေပါတော့နော်အဲ့လိုနိုင်ငံခြားမှရောက်နေတဲ့သူကို interview ရတာပထမဆုံးအချိန်လုံးပြောလို့ရတယ်အရင်ကတော့
ဟုတ်တယ်
ဘွာပြရလူတွေပဲဆိုတော့ကိုလက်ရှင်နိုင်ငံခြားမှရောက်နေတဲ့သူစင်ကိုပြည်တော်ညင်ကပထမဆုံးပဲ
ဟုတ်ကဲ့အဲ့ပြန်microphone လောက်ပြီးမှတူ call frame မှာ error တန်းကျွန်တော်မဆဲပါနဲ့လို့
တော်တော်ဆိုင်ရောကျွန်တော်အစိမ်းတော့တော့ပြရတယ်တလေကျေးဇူးတင်ပါတယ်ခေါ့နော်ကွန်ပျူတာကျွန်တော်ကျေးဇူးတင
်ပါတယ်ဟုတ်ကဲ့
ပါနောက်တစ်ခေါက်မှာကျွန်တော်တို့ file ပြောင်းလဲဆိုတော့ဆက်ထားပေးရဖို့ကျေးဇူးတင်ပါတယ်
ဟုတ်ကဲ့
ဒီခါကတော့လောက်ပဲပေါ့နော်